ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ရော်ဒရီဂိုဒူတာတက်ကတိုင်းပြည်မှာသတိသားချမြင့်တာတွေကိုအရှိန်မြှင့်လှုံ့ဆော်သွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။သတိသားချမြင့်စေအသုံးပြုတာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ဒီဩဇာရှိန်ဝါကြီးဝါတဲ့ကက်သလစ်အသင်းတော်နဲ့အတိုက်ခံလုပ်ရမယ်ဆိုရင်လည်းဒါကိုရင်ဆိုင်မယ်လို့ဆိုပါတယ်။လာမယ့်ကြာသပတ်နေ့ကျရင်သမရအဖြစ်ကျန်းသစ္စာကြီးဆိုရမယ့်ဒူတာတက်ကကလေးတွေအများပြားရှိတာဟာမိသားစုတွေကိုစင်ရဲတွင်နဲ့ပို့ပြီးတော့ရောက်စေတယ်လို့ဆိုပြီးအိမ်တော်မှာအများဆုံးကလေး၃ယောက်ပဲမွေးဖို့ဖိလစ်ပိုင်နိုင်ငံသားတွေကိုသူအကြံပြုတဲ့အကြောင်းထပ်မံပြောဆိုလိုက်ကြပါခက်ကြမ်းကြမ်းစကလုံးတွေနဲ့တုံးတုံးပြောသူအဖြစ်လူသိများတဲ့ဒူတာတက်ကအခုကိစ္စမှာလဲမနာခံတဲ့ယောက်ျားတွေရဲ့လက်အင်္ကာကိုဖျက်ပစ်မယ်လို့ခက်ကြမ်းကြမ်းချိတ်ချောက်ထားပါတယ်တောင်တိုင်းဒါဘာအမျိုးတော်ဝင်အဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့ခြင်းအတွင်ကိုယ်ဆန္ဒနဲ့ကိုယ်တာကြောဖြတ်ကြတဲ့အမျိုးသားတွေကိုရောတာကြောဖြတ်ပြီးတဲ့ဆရာဝန်တွေကိုပါဒီဆုလက်တွေပေးတာမျိုးလုပ်ခဲ့တဲ့သူ့ရဲ့တားဆက်ချာမိသားစုစီမံကိန်းအကြောင်းကိုဒူတာတက်ကဥပမာပေးပြောပါတယ်ဒီစီမံကိန်းလိုပဲတိုင်းနိုင်ငံလုံးအတိုင်းအတာနဲ့လုပ်သွားမှလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးရှင်